ဟုတ်ကဲ့ပါရှင်ဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာလက်ဗရောင်းတောင်ကျင်းနီစီမံကိန်းဆက်လက်လှုပ်ဆောင်မှုတင်ပြချက်ဟာကော်မရှင်အနေနဲ့ဥပဒေပေါင်းအတွင်းကဆောင်ရွက်သွားတာဖြစ်ပြီးဒေသခံတွေအနေနဲ့လည်းဥပဒေပေါင်းအတွင်းကပဲလှုပ်ရှားဆောင်ရွက်တင်တယ်လို့လက်ဗရောင်းတောင်ရေးစုံစမ်းစစ်ဆေးရေးကော်မရှင်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကပြောကြားလိုက်ပါတယ်
ဒါတော့ဥပဒေစိုးမိုးရေးအမြင်နဲ့ကသူတို့အားလုံးလှုပ်သွားမှာပါကိုယ့်ရဲ့ကိုလူချင်းတာမရလို့အကျန့်ဖြစ်မယ်ဗာမယ်ဆိုတော့ဒါတော့မလုပ်တင်တဲ့ကိစ္စပဲဒါနဲ့ဆန္ဒပြတာကတော့ဥပဒေပေါင်းတွင်းကဆန္ဒပြပိုင်မှရှိတာပဲဥပဒေပေါင်းတွင်းကနေပြီးဆန္ဒပြပဲပေးထားတာပဲအဲ့တော့ဘောင်တွင်းကလုပ်ကြရမှာပေါ့အန်တီရိုကော်မရှင်ကလေအလုံးကိုကိစ္စအလုံးကိုဥပဒေပေါင်းတွင်းကလုပ်သွားတာပဲ
အဲ့ဒီစီမံကိန်းကိုဆက်လက်လုပ်ကိုင်တင်တဲ့အကြောင်းတင်ပြခဲ့တာဟာမြန်မာနိုင်ငံရဲ့အနာဂတ်အတွက်ဖြစ်တယ်လို့ဆက်လက်ပြောဆိုခဲ့ပါတယ
်လက်ဗရောင်းတောင်စီမံကိန်းနဲ့ပတ်သက်လို့ဝင်ပြီးတော့လုပ်တာဟာဒီဒေသလေးအတွက်မဟုတ်ဘူးတနိုင်ငံတို့အတွက်ဒီနိုင်ငံရဲ့အနာဂတ်ကိုကြည့်ပြီးတော့ဒီနိုင်ငံရဲ့အနာဂတ်ကိုဘယ်လိုဖြစ်တဲ့ဖြစ်တိုက်တယ်ဆိုတာကိုလေ့လာစဉ်းစားပြီးတော့လုပ်ဖို့လုပ်သွားတာပဲဒီရည်ရွယ်ချက်နဲ့ပဲလုပ်တာဖြစ်တယ်ဒီရည်ရွယ်ချက်နဲ့ပဲဆက်သွားမှာပဲ
နောက်ပြီးအစီရင်ခံစာရဲ့ဖော်ပြချက်တွေဟာတက်မတော်နဲ့တရုတ်နိုင်ငံညာဆက်ဆံရေးကိုအဓိကထားလှုပ်ဆောင်ခဲ့တာမဟုတ်ဘူးလို့လည်းအခုလိုပြောခဲ့ပါသေးတယ်
တမရော်နဲ့ဆက်ဆံရေးတို့တရုတ်နဲ့ဆက်ဆံရေးတို့ဒါကိုအဓိကထားတာမဟုတ်ပါဘူးတိုင်းပြည်ရဲ့အနာဂတ်ကိုအဓိကထားတာပါအဲ့တော့တိုင်းပြည်သိခါရှိအောင်လို့နောက်ပြီးတော့ဒီနိုင်ငံရဲ့တုတ်တက်မှုအတွေ့အင်အားရအောင်လို့ဒါကိုလုပ်သွားတာပဲဖြစ်ပါတယ်ဥပမာဆိုလို့ရှိလို့ရှိရင်တမရော်နဲ့ပြည်သူကြားမှာပြန်ပြီးတော့ရင်ကြားစိတ်ဝင်လို့ရတယ်ဒီအထင်ကိုဖြစ်နေတဲ့အားတွေကိုပြည်လေသွားအောင်လုပ်ဖို့လို့ဆိုတာဒီအရင်ကဒီဇိုင်းမှမှပြောခဲ့တဲ့ကိစ္စပ
ါလက်ဗရောင်းတောင်တပိတ်စခန်းမှာဖြူခွဲသူတွေဘက်ကတုံးဆွဲခဲ့တဲ့ဘုံတွေဟာအများထင်သာသလိုမီးလောင်ဘုံမဟုတ်ဘဲမီးခိုးဘုံသာဖြစ်တာကိုကိုယ်တိုင်လေ့လာတွေ့ရှိခဲ့တယ်လို့လည်းအခုလိုရှင်းပြခဲ့ပါတယ်
။ဒါဟို smoke bomb ပါ။မီးလောင်ဘုံမဟုတ်ပါဘူး။ဒါတိတိကျကျမီးကိုယ်တိုင်သွားပြီးတော့စစ်စစ်ထားပါ။ဒီဟာတွေကိုလုတ်ပြတာပေါ့နော်။တုံးပြတာပါတယ်လေကိုယ်တိုင်စစ်စစ်ထားပါ။ဒါဟာဟိုမီးခိုးဘုံပေါ့
။တစ်ဆက်တည်းမှာပဲစနားပြသူတွေအနေနဲ့အခုလိုပြုလုပ်နေတာဟာတိုင်းပြည်အတွက်လားဒေသခံတွေအတွက်လားဆိုတာတိတိကျကျသုံးသပ်ဖို့လိုအပ်တယ်ဆိုတာကိုလည်းအခုလိုပြောကြခဲ့ပါဗျ
။ဆန္ဒပြပွဲတွေကဘယ်ဟုတ်ဥတည်တာလဲဘယ်သူအကျိုးအတွက်လဲဘာအကျိုးညော်ကိုတို့လဲအကျိုးတော့ရှိရမယ်အကျိုးမရှိဘဲနဲ့လှုပ်ဖို့ဆိုတာမဖြစ်နိုင်ဘူး။ဒီဒေသခံတွေအကျိုးအတွက်လားနိုင်ငံအကျိုးအတွက်လားဆန္ဒပြတဲ့လူတွေပဲဖြစ်ဖြစ်ဒီဆန္ဒမပြတဲ့လူပဲဖြစ်ဖြစ်ကိုလှုပ်တဲ့အလုပ်တွေဟာတကယ်ပဲတိုင်းပြည်ရဲ့ရည်ရှိအကျိုးစီးပွားအတွက်ဟုတ်သလားဘယ်လိုနည်းနဲ့ဒီရည်ရှိအကျိုးစီးပွားကိုမြင့်တင်ပေးမှလည်းအပေးမှလည်းဆိုတာကိုတည်တည်ဆဲဆဲသုံးသပ်ဖို့လိုပါတယ်
။ဒီအစီရင်ခံစာထုတ်ပြန်လိုက်တာနဲ့ပတ်သက်ပြီးဒေါက်တာဆန်းစုကြည်ဟာမုံရွာမြို့ကိုမနှက်ဖြန်မှာတွားရောက်ပြီးဒေသခံတွေရဲ့မေးမြန်းချက်ကိုလည်းရှင်းရှင်းလင်းလင်းဖြေကြားပေးသွားအောင်မယ်လို့ပြောကြားခဲ့ပါသေးတယ်ရှင်။